ဒီနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဆုံးသက်ရေးနှစ်ရှည်ကာလကြာရှည်စွာဆွေးနွေးလာခဲ့ကြပြီးတဲ့နောက်သတ်မှတ်ထားတဲ့အခုလကုန်ပိုင်းမတိုင်ခင်သဘောတူညီချက်ရနိုင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်တို့ဟာဆွေးနွေးလာနိုင်ငံမှာတနင်္လာနေ့ကထပ်မံတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအတွင်းအမေရိကန်လောင်စာဆွမ်းအင်ဝန်ကြီးအာနက်စ်မိုနစ်နဲ့အီရန်နိုင်ငံနျူကလ িয়ার အကြီးအကဲအလီအက်ဘာဆာလေဟီတို့လည်းပါဝင်ပါတယ်။ဒီဝန်ကြီးတို့ဟာအီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ဆိုင်တဲ့နည်းပညာပိုင်းဆိုင်ရာကိစ္စရပ်တွေကိုတနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီနဲ့လေးနာရီလောက်ဆွေးတွေ့ဆုံအပြီးအီရန်ကိုယ်စားလှယ်အဖွဲ့ဟာ EU ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ Brussels မြို့ကိုဆက်လက်ထွက်ခွာသွားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုအနည်းဆုံး10နှစ်လောက်ထိန်းချုပ်ဟန့်တားနိုင်မဲ့အခြေခံသဘောတူညီချက်အခုလမကုန်ခင်ရနိုင်ဖို့အတွက်ကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဂျာမနီပြင်သစ်ဗြိတိန်ရုရှားနဲ့တရုတ်နိုင်ငံတို့ကကြိုးပမ်းနေကြတာပါသဘောတူညီချက်ရလာရင်တော့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုတဖြည်းဖြည်းချင်းလျှော့ချပေးသွားမှာဖြစ်ပါတယ်ဇွန်လ30ရက်နေ့မှာအပြည့်အစုံသဘောတူညီချက်ရနိုင်ဖို့နှစ်ဖက်စလုံးကစီစဉ်ထားပါတယ်